ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့ကတက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဆိုမဲ့ကျောင်းသားတွေတခြားမြို့တွေမှာတွားပြီးတော့စာစစ်ဌာနပြောင်းပြီးတော့ဖြေဆိုကြရမှာကြောင့်အခက်အခဲကြုံနေရပါတယ်။တိုက်ပွဲတွေကြောင့်လုံခြုံရေးမပေးနိုင်တဲ့အတွက်အခုလိုမြို့ပြောင်းပြီးတော့စာမေးပွဲဖြေကြရမှာဖြစ်ပါတယ်။ပလောဝမြို့နယ်ကကျောင်းသားတွေကတော့တခြားစာစစ်ဌာနမှာတွားပြီးတော့ဖြေကြရမှာမဟုတ်ပေမဲ့စာမေးပွဲကာလအတွင်းတိုက်ပွဲပြင်းထန်လာမှာကိုစိုးရိမ်နေပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
စီရင်တင်းမှနေတဲ့ရခိုင်မြောက်ပိုင်းမြို့နယ်ကိုမြို့နယ်လောက်ကတက္ကသိုလ်ဝန်ထမ်းစာစစ်ဌာန20လောက်ကိုတက်ဆိုင်ရာလုံခြုံရေးပေးနိုင်တဲ့မြို့နယ်တွေကိုရွှေ့ပြောင်းစစ်ဆေးသွားမယ်လို့ရခိုင်ပြည်နယ်ပညာရေးမှုဦးတိန်သိန်းကပြောပါတယ်။ဆို
တော့အဲကြောင့်ကိုလို့လို့စီရလာတာကတော့အမ်းမြို့နယ်မှာနေရာပတ်မှုပဲ။အထက်ကတလက်အနောက်ရေအထက်ကကျောင်းမြောင်ရေအထက်ကလူရေဒီအရာတွေကိုရာကြီးရွှေ့ဖို့အတွက်စီစဉ်ထားတယ်။ဒါရွှေ့တာတော့မဟုတ်သေးဘူးနော်။ကြောက်မှုမှာကတော့အထက်ကကွန်ရှောင်းနဲ့အထက်ကကပိန်ရှောင်းအဲကိုကြောက်မှုမျိုးကိုရွှေ့ဖို့ရတာချတာမနော်။အော်ဘူးဒီတော်ဘူးဒီတော်ကတော့တနေရပေါ့အရကစီတော်တနေရပါလေ။ဟိုမိဘုံမှာကတော့သုံးနေရပေါ့မိဘုံမှာကအထက်ကကျရင်တောင်အထက်ကရဲရှောင်းအထက်ကယူစင်နေ။နောက်မင်းပြားမှာသုံးနေရပေါ့မင်းပြားမှာမင်းရွာရဲ့ပန်းမြောင်းရဲ့ကန်းကြီးရဲ့အဲသုံးနေရ။အော်ကြောက်တော်မှာကြတော့ဟိုကြောက်တော်မှာကဟိုလိုရှိတယ်။ဒီဘင်္ဂလီကလေးတွေရှိတယ်။သူတို့အတွက်နည်းနေရပေါ့အထကညောင်မယ်နဲ့အထကရွှေပြီပေါ့နော်ဒါကတော့ဒီဘင်္ဂလီကလေးတွေအတွက်နော်နေရာရွှေတယ်နောက်အထကကန်စောက်ဒါကတော့ကနာလို့မေခွန်ထားဖို့နေရာလုံချုံရဲ့အတွက်ရွှေတာနောက်မြအုပ်ကတော့နည်းနေရနောက်တိုင်ညွန်နဲ့ကြည်ရပြီပေါ့ဒါကိုအမြအုပ်မျိုးသေးကိုရွှေပြောင်းပြီးတော့စင်ပြီပေါ့နော်
တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေစေရခိုင်မြောက်ပိုင်းမှာမိခွန်စာရွက်တွေထားဖို့ရေးစခန်းတွေမရှိတော့တာကြောင့်အခုလိုပြောင်းရွှေ့ရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။အဓိကကတော့ဒီမိခွန်လို့ဆိုရင်မိခွန်ကရေးခန်းရှိတဲ့နေရာရေးစခန်းရှိတဲ့နေရာတက်စခန်းတွေရှိတဲ့နေရာမှာထားရမယ်။စာစစ်ဌာနကိုဒီမိခွန်တွေယူသွားတဲ့အခါလုံခြုံရေးပါရမယ်ပေါ့။ဒါတော့ခုရှင်နေမှာတချို့တချို့စာစစ်ဌာနတွေကစာစစ်ဌာနဖွင့်ကလေးကဒါရေးစခန်းတွေရှိခဲ့တယ်ရေးခဲ့တယ်ရှိခဲ့တယ်။ဒါပေမဲ့ခုရှင်နေမှာဒီစခန်းတွေနေရာရွှေ့သွားတော့ဒီမိခွန်းတွေထောက်ဖို့အတွက်ဆရာကြီးတို့မှခက်ခဲရှိတယ်။အဲကြောင့်ဒီမိခွန်းတွေကိုလုံခြုံမဲ့နေရာတွေကိုထောက်ဖို့အတွက်အမိခွန်းတွေကိုရွှေ့ရမယ်။မိခွန်းရွှေ့တော့ကြောက်ကူကြောက်သွားကြတော့ပါလိုက်ပြီးတော့ရွှေ့ပြရမှာပေါ့
။အခုလိုလုံခြုံရေးအရာစာစည်းဌာနတွေကိုပြောင်းရွှေ့တော့တာကြောင့်စာမှုရေးဖြစ်စုမဲ့ကျောင်းသူကျောင်းသားတွေအနေနဲ့အခက်အခဲများစွာကြုံတွေ့နိုင်တယ်လို့လည်းရတိတော်မျိုးနဲ့မျိုးသားလှတ်တော်မှဥခင်မောင်လာကပြောပါတယ်
။အခက်အခဲတွေအများကြီးပဲ။နံပါတ်1ကတော့ဝေကုန်ကြည့်ရများလာမှာအဲနောက်ပြီးနေရာတစ်ခင်းကလေးအခက်အခဲရှိတယ်။အဲသူတို့သွားမဲ့ဒီမျိုးမှာဒီဟောက်ကြောက်တာပေါင်းများစွာနေထိုင်ဖို့နေရာထိုင်ခင်းရှိဖို့လိုတယ်။အချို့မျိုးတွေမှာဆိုရင်ဒုက္ခတွေနဲ့ပြည့်နေပြီးဥမာရေစက်တော့မျိုးစီကို၅လောက်တစ်သိန်းနဲ့အခန်းတစ်ခန်းနှားပြီးတော့နေကြတော့ကတဲ့လာတယ်အများကြီးပဲ။အဲလိုကြက်ကြက်တဲ့နေတဲ့အချိန်မှာအခုဒီလိုညာနဲ့ထောင်နဲ့ရှိပြီးကြောက်တာတွေလာလို့မှလာနေရင်နေရာထိုင်ခင်းအခက်အခဲရှိမှာ။အဲစာသေးနောက်စားဖက်ရတာသာသာဒီမင်္ဂလာကဒီအစ်မကကိုလုံးမဖြစ်ဘူး
။ပုံနှံချမျိုးနဲ့ပိုးရီပင်ကြေးရွာကကျောင်းအောင်ဆရာကြီးဦးခိုင်စိုးကလည်းအခုလိုမျိုးပေါ်ကိုတက်ဖြေရမယ်ဆိုရင်ကျောင်းသူကျောင်းသားတွေစိတ်ပြေမှာမဟုတ်ဘူးလို့ပြောပါတယ
်။အဲခရီးကတော့ကျွန်တော်ခရီးတွေကစိတ်ပြေမှာနဲ့ခရီးတွေကတော့ဒီနေ့အားကြီးကြမှာပေါ့။စိတ်ပြေမှာနဲ့ခရီးတွေကြတော့ဥမာဘူးမှာကျောင်းပြောင်းမယ်ဆိုလို့ရှိရင်ဥမာဒီကြီးကိစ္စတွေပါလေမပြေလေတာတွေပါလေရှိမှာပေါ့။ဒီကိစ္စတွေတက်ပြီးတော့ဒီလိုအခက်ကြီးအခက်ကြီးတော့ရှိမှာပါ။ဒီကြည့်ခက်ခဲတယ်ပါတယ်။ခုရောကျော်တွေတော့ပြောတယ်ကျွန်တော်တို့ဆေးရတာကြည့်ကြည့်ကြည့်ကြတယ်ကျွန်တော်ကြောက်တယ်ပါတော့ဆီပြော
2019-2020ပညာသင်တဲ့အတွက်တက္ကသိုလ်ဝန်ထမ်းစာမွေးပွဲကိုမတ်လ17ရက်နေ့မှာစတင်ကျင်းပမှာလည်းဖြစ်ပါတယ်။လက်ရှိဆေးရတင်းမှနေတဲ့ရခိုင်ပြည်နယ်မှာစာစည်းဌာန128ခုရှိပြီးတက္ကသိုလ်ဝန်ထမ်းစာမွေးပွဲဝင်ရောက်ဖြစ်ဆိုမဲ့ကျောင်းသားကျောင်းသူ4000ကျော်တည်ရှိတယ်လို့လည်းပြည်နယ်ပညာရေးမှူးကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တွေကစာစည်းဌာနတွေကိုပြောင်းရွှေ့သွားမှာဖြစ်ပေမဲ့ရှင်းပြနေပလောဝမြို့နယ်မှာတော့စာစည်းဌာနတွေပြောင်းရွှေ့ဖို့မရှိပါဘူး။ဒါပေမဲ့စာမှုပေးကာလအတွင်းမှာတိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်မိတယ်လို့ပလောဝမြို့နယ်ပညာရေးမှူးစလိုင်းအောင်မင်းကပြောပါတယ်
။အခုပြတော့ဗတ်တရင်မှကြားသေးခင်ဗျ။တိုက်ပွဲအစီအစဉ်မရှိတော့ဘူးဟုတ်ကဲ့။စာစည်းဌာနက5ခုရှိတယ်ခင်ဗျ။အလုံးက2466ရောက်တော့ရှိတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့ကတော့စိုးရိမ်တော့စိုးရိမ်တာပေါ့ဟိုတိုက်ပွဲဟောဒီနည်းနည်းလေးဒီနေ့များတာမွေးကလာမှာကာလာမှာတခုခုများပြင်လာပေါ့အဲ့လိုတော့သိရင်ရတာပေါ့ဟိုအမကတော့ဒီလိုတာမွေးကလာမှာငင်းငင်းနေမယ်ဆိုရင်ကောင်းတာပေါ့အဲ့ပြင်တတ်တယ်ပါလေကြားနေရရင်ဟိုကလေးတွေကဟိုအိတ်ထောက်ထားပြီးတော့ဟောပါပေါ့ ဒီလိုလည်းနည်းနည်းပြင်ပြမှာမဟုတ်ဘူ
း။လက်ရှိရှင်ဒီရခိုင်မြောက်ပိုင်းမြို့နယ်တချို့နဲ့ရှင်းပြည်နယ်ပလောဝမ်မြို့နယ်တွေမှာအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ရဲ့ဖွဲ့လို့စစ်ရေးရှင်တွေဟာလည်းတိမ်မာနေပါတယ်။ဒါကြောင့်လာမယ့်မတ်လမှာကျင်းပမယ့်တက္ကသိုလ်ဝန်ထမ်းစာမွေးပွဲကာလအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေမှာကိုဒေသခံတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။